ဆရာကြီးဒီနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်မှာဆိုရင်ပေါ့နော်ဒီဝင်ကြီးဌာနအမည်အစည်းအဝေးကိုတင်ပြတဲ့အခါမှာအရင်အစိုးရလက်ထက်ကမရှိခဲ့တဲ့ပေါ့နော်တိုင်းသားရေးရဝင်ကြီးဌာနဆိုတာမျိုးထည့်သွင်းလာတာတွေ့ရပါတယ်ရှင်ဒီပေါ်ပေါ့နော်ဆရာတို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ဘယ်လိုများရှုမြင်ပါလဲရှင်
တိုင်းသားလူမျိုးများရဲ့အခွင့်အရေးကာကွယ်စောင့်ရှောက်တဲ့ဥပဒေဆိုတာပြည်အောင်စုလွှတ်တော်ကနေပြီးတော့မှ2015ဖေဖော်ဝါရီလလောက်မှာဥပဒေပြဋ္ဌာန်းလိုက်တယ်အဲဒီဥပဒေရဒီဝင်ကြီးဌာနကိုဖွဲ့စည်းတယ်လို့ကျွန်တော်နားလည်ထားတာပေါ့နော်အဲဒီဝင်ကြီးဌာနအနေနဲ့တိုင်းဒေသတွေရဲ့ဒေသတွင်းဖွံ့ဖြိုးတိုးတက်လုပ်ငန်းတွေစီမံကိန်းကြီးများတွေစီးပွားလုပ်ငန်းတွေသဘာဝတရားစာရထုတ်ယူသုံးစွဲရင်းဆိုင်ရာလုပ်ငန်းအကြောင်းတွေကိုလုပ်မယ်ဆိုလို့ရှိရင်သက်ဆိုင်ရာဌာနတိုင်းဒေသလူမျိုးတွေကိုရှင်းပြပေးရမယ်အတိပေးရမယ်ပေါ့နော်ဒါတွေပါတယ်ဒီဥစ္စာတွေဟာသက်ဆိုင်ရာဝန်ကြီးဌာနအသီးသီးလည်းရှိတာပဲတရားစာရဆိုင်ရာဝန်ကြီးတွေလည်းရှိမယ်စီးပွားစီမံကိန်းလုပ်မယ်စီးပွားကူးစက်ဌာနတွေလည်းရှိမယ်ဆိုတော့ထူးပြီးတော့မှများတိုင်းဒေသတွေတိတိယောက်ယောက်ကာကွယ်နိုင်လိမ့်မယ်လို့တော့ကျွန်တော်မထင်ဘူးကျွန်တော်ဖွဲ့စည်းပုံပြန်ကြည့်မယ်ဆိုလို့ရှိရင်နိုင်ငံသားတိုင်းဟာဖွဲ့စည်းပုံခြေကံဥပဒေကပေးထားတဲ့အခွင့်အရေးတန်းတူညီမျှဆိုတော့ခံစားပိုင်ခွင့်ရှိတယ်ဆိုတော့ပြဋ္ဌာန်းထားပြီးပါလိမ့်အဲတော့တိုင်းဒေသတွေအတွက်ထူးပြီးဒီဥစ္စာလုပ်နေကြတာမလိုပါဘူး
NND ကလည်းပေါ့နော်ဒီရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကိုပေါ့နော်ဒီပြောင်စုဝင်ကြီးနေရာအတွက်ကန့်လန့်ချက်တွေရှိတယ်ဆိုတဲ့သတင်းတွေလည်းပထမကလေးရပေါ့နော်ဟိုထွက်ပေါ်နေရာမျိုးတွေရှိတယ်ဒီအချိန်နေရပေါ့နော်ဒီတိုင်းသားရေးရဝင်ကြီးဌာနအတွက်ဝင်ကြီးနေရာကိုကန့်လန့်တာမျိုးတွေရောဖြစ်လာနိုင်မလားဆရာတို့ဘယ်လိုများပြောနိုင်မလဲရှင်
ကန်လန်းတာမျိုးတော့အရင်ကရှိခဲ့ပါတယ်ဒါပေမဲ့ဘယ်ဝန်ကြီးဌာနဆိုတာအတိအကျမရှိပါဘူးပြည်ထောင်စုအဆင့်မှာလည်းပဲပါရမယ်ပြည်နယ်တွေမှာလည်းပဲလက်တွဲပြီးဆောင်ရွက်ရမယ်ဆိုတဲ့စကားမျိုးတော့ရှိတာပေါ့နော်အဲ့ဒါ NLD ဥက္ကဋ္ဌကိုယ်တိုင်ပြောတဲ့စကားတွေပါလို့ကျွန်တော် message ရပါတယ်ဒါပေမဲ့ကျွန်တော်ဘက်ကတော့ဘာတစ်ခုမှအဆင့်တက်မဖြစ်သေးပါဘူးဒီနေ့ဒီချိန်ကြီ
းတိုင်းသားရေးဝန်ကြီးနေရာအတွက်ကန်လန်းမှုတွေရှိလာမယ်ဆိုရင်ဆရာတို့ဘက်ကသဘောထားဘယ်လိုများရှိလဲရှင
်အဲ့ဒီမေးခွန်းဖြေဖို့ဆိုပါသေးတယ်ခင်ဗျကျွန်တော်တို့ CCC ဝေးထိုင်ပြီးမှပဲဆုံးဖြတ်လို့ရမှာပါ
ဆရာကြီးဒီမနေ့ကဆိုရင်လည်းပေါ့နော်ဒီပြည်ပရောက်ရှမ်းဖွဲ့စည်းတွေရှမ်းတိုင်းသားတွေအနေနဲ့ပေါ့နော်ရှမ်းပြည်နယ်ရဲ့ဝင်ကြီးချုပ်နေရာကိုဒီ SNLD ပါတီကိုတာပေါ့နော်တာဝန်ပေးဖို့ NLD ပါတီကိုတောင်းဆိုတာတွေရှိတယ်ဆိုတော့ကြီးညာချက်တွေလည်းထွက်လာတယ်ဆရာကြီးဒီအခြေအနေတွေနဲ့ပတ်သက်လို့ရောဆရာတို့တစုံတရာဘာတွေများဆောင်ရွက်နေတာများရှိမလဲရှင
်ကျွန်တော်တို့ကိုပေးတဲ့စာမဟုတ်တော့ကျွန်တော်နဲ့တရိုက်တော့မပတ်သက်ပါဘူးခင်ဗျအဲ့ဒါ NLD ကိုသက်ဆိုင်ရာတောင်းဆိုတဲ့ဖွဲ့စည်းများကသူတို့ရဲ့သဘောထားအတိုင်းပေးဖို့ကြတာပဲရှိတယ်ကျွန်တော်တို့ SNLD နဲ့တရိုက်ကြီး
အနန္ဒီနဲ့ SNLD ကြားပေါ့နော်ဒီအစိုးရဖွဲ့စည်းရေးနဲ့ပတ်သက်လို့ရောတွေ့ဆုံဆွေးနွေးတဲ့အခြေအနေတွေရောဘယ်လိုများရှိလဲရှင်
အဲကျွန်တော်ထူးခြားခြားဘာမှမရှိပါဘူးကျွန်တော်တို့ရဲ့နှစ်ဖွဲ့ကြားကမဟာမိတ်ဆက်ဆံရေးအရင်တိုင်းပါပဲဥပမာလွတ်တော်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ရဲ့လွတ်တော်ကိုယ်စားလှယ်များနဲ့တပတ်ပါတီကလွတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရွက်ရရှိတာအကုန်ပူးပေါင်းဆောင်ရွက်ရရှိပါတယ
်ဆရာကြီးဒီပြည်အောင်စုအဆင့်ဝင်ကြီးဌာနတွေကိုရှော့ချလိုက်တဲ့အတွက်ပေါ့နော်ဒီနယ်နဲ့တိုင်းဒေသကြီးတွေမှာဆိုရင်လည်းဒီဝင်ကြီးအရေးအတွက်တွေရောကြလာနိုင်တယ်ပေါ့နော်ဒီအနေထားတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဘယ်လိုမျိုးများခံမှန်းချက်တွေရှိပါလဲရှင်
အဲဒီကောင်စုအဆင့်မှာတော့ဝန်ကြီးဌာနတွေရှော့ထားပြီဆိုတော့ရှော့လဲရှော့တဲ့နယ်နေထားပါဒါပြည်နယ်နဲ့တိုင်းနယ်မှာလည်းပဲအရင်က6ခုလို7ခုလို့ရှိကြလဲပဲအခုလည်းပဲ6ခုလို့9ခုလို့ရှိတော့ရှိလာနိုင်တာပေါ့ဒါပေမဲ့ကျွန်တော်အလုပ်ကိုကြိုးကြိုးစားစားလုပ်ကြမယ်စီးစင်းနဲ့တကြလုပ်ကြမယ်ဆိုလို့ရှိရင်ဝန်ကြီးဌာနနဲ့တာများတာတက်ကိုကျွန်တော်တို့ရဲ့လုံနိုင်စွမ်းရည်နဲ့ပြည်နာပေါ်ကူညီမယ်လို့မြင်ပါတယ်ခင်ဗျ
ဆရာကြီးခုလိုအချိန်ပေးပြီးဖြည့်ပေးရတော့ RFA ကျေးဇူးတင်ပါတယ်ရှင်
ကျေးဇူးပါခင်ဗျ